တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆက်ရည်သဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒီရက်ပိုင်းအတွင်းနှစ်ဖက်တွေ့ဆုံဖို့ရှိနေပြီးအဓိကနယ်စပ်ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးဖို့ရှိကြောင်းဝအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့နိုင်ငံရေးကိစ္စရတွေထက်သွင်းဆွေးနွေးမဲ့အလားအလာရှိနေပြီးဝနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးကိစ္စတွေကိုတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီFPNCC နဲ့ဆွေးနွေးဖို့လိုလားနေပါတယ်ဒီသတင်းကိုတော့ VA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးပြီးချိန်ကလေးကရပ်တန့်နေခဲ့တဲ့အစိုးရနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကြားဆွေးနွေးပွဲတွေဟာဒီရက်ပိုင်းအတွင်းမှာပြန်လည်ဆက်တင်ဖို့ရှိနေပါတယ်လောလောဆယ်မှာတော့အစိုးရကိုယ်စားလှယ်အဖွဲ့ဟာ UWSP ခေါ်ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းကိုတွားရောက်ပြီးဝါနဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိနေတာဖြစ်ပါတယ်ဝမိုင်းလာအဖွဲ့တွေကအစိုးရကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံချိန်မှာအဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေကို UWSP ခေါ်ဝါအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်
ဒီလာတူရီယာပတ်ဝန်းကျင်မှာပြောတယ်ပဲကြောင်းကြလာတယ်နော်ရတော့တိတိကျကျမသိဘူးနော်အဓိကတော့ဒီနေဆတ်ဖွင့်မတော်တဲ့ရင်းနဲ့ဒီမွေးစေဝါတယောက်ပြေစုံမွေးပိုင်းဆိုင်ရာတွေပဲအဓိကအဲ့ဒါတွေဆွေးနွေးမယ်လို့အဲ့လိုပဲတည်တယ
်အစိုးရကိုယ်စားလှယ်အဖွဲ့မှာနေဆတ်ရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရေအောင်ဦးဆောင်ပါဝင်ပြီးငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဝင်တွေအပါအဝင်တရားစာတမ်းနဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးပညာရေးကျန်းမာရေးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေရှင်းပြတဲ့အစိုးရနဲ့တက်မတော်ကကိုယ်စားလှယ်တွေပါဝင်လိုက်ပါကြမှာဖြစ်ပါတယ်လာမဲ့ဗိုလ်တူနှင့်ရှေ့ရက်နေ့မှာငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးဖို့ရှိနေတာကြောင့်တန်ဆန်းကိုဒီလ10ရက်နေ့နဲ့အဲ့ဒီနောက်ပိုင်းမှာသာတွားရောက်နိုင်တဲ့အခြေအနေရှိနေတာဖြစ်ပါတယ်။တန်ဆန်းကိုတွားရောက်ချိန်မှာအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကအဓိကဆွေးနွေးမဲ့အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောဆိုထားပါတယ်
။ပြောတဲ့အခါမှာကျွန်တော်တို့ကနံပါတ်1ကတော့ဒေတာဖွင့်ပေးနေဆိုင်တဲ့အားပါမယ်ပေါ့နော်နံပါတ်2ကတော့ကျွန်တော်တို့နှစ်ဖက်ပေါ့နော်ညီညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘက်မှာနိုင်ငံရေးဆွေးနွေးပွဲတွေဆောင်ရွက်နေတယ်ပေါ့နော်အဓိကကျွန်တော်တို့သွားတာအဖက်ဖွဲ့ပြည်ထောင်စုစီဆောင်ရေးကိုသွားတာအဲ့ဒါမှလည်း principle တွေပေါ့အခြေခံမူတွေထွက်တဲ့မလောက်လည်းထွက်လာတယ်ဆက်ပြီးတော့လည်းထွက်ဖို့လည်းရှိတယ်အဲ့ပေါ်မှာဒီဘွဲတွေမကြံခဲ့စေချင်ဘူးအဲ့တော့တို့ဘလို့ပုံစံမျိုးနဲ့ပါဝင်နိုင်ရဲဆိုတာသွားပြီးတော့နှစ်ဖက်ပေါ့နော်ဆွေးနွေးကြမှာ
ဒါကတော့ပြီးခဲ့တဲ့လ24ရက်နေ့က UNFC ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အပေါ်အစိုးရဘက်ကသဘောထားကိုဦးစောထေကအခုလိုရှင်းလင်းပြောကြားခဲ့ပါတယ်
။နောက်ပိုင်းဖွဲ့ရင်လည်းကျွန်တော်တို့ပြီးခဲ့တဲ့ NCA နှစ်ပတ်လည်မှာကျွန်တော်တို့တစ်ခွက်ချင်းကိုဖိတ်ကြတယ်။သို့တော့အကြောင်းအကျောင်းဒီနောက်ပိုင်းအဖွဲ့တွေမတက်နိုင်ဘူးပေါ့နော်။သို့တော်လည်းပဲကျွန်တော်တို့ NCA နှစ်ပတ်လည်မှာအတိုင်းအတာပုဂ္ဂိုလ်ပြောထားတဲ့အတိုင်းနဲ့ကျွန်တော်ဒီဖွဲ့ရင်းနဲ့ပတ်သက်လို့ညီညာရေးတကားဖွင့်ထားတယ်။သုဆုံဆွေးနွေးလမ်းကြောင်းဆက်ဖွင့်ထားတယ်။ကျွန်တော်တို့က FPNCC ကိုတော့ကော်မတီလိုက်တော့ကျွန်တော်တို့ကဟိုဆွေးနွေးမှာမဟုတ်ဘူး။တစ်ဖွဲ့ချင်းဆွေးနွေးမယ်၊သုံးဖွဲ့ဆွေးနွေးမယ်၊လေးဖွဲ့ဆွေးနွေးမယ်ရတယ်။
နိုင်ငံရေးကိစ္စရပ်တွေထည့်သွင်းဆွေးနွေးဖို့နဲ့ပတ်သက်ပြီးဝါအဖွဲ့ရဲ့လာရှုစစ်ဆန်ရေးယုံဒုတဝင်ကဦးညီရန်ကလည်းအခုလိုပြောပါတယ
်။အဲလူကြီးတဲ့ဘယ်လိုချင်းချင်းနိုင်ရင်ဆွေးနွေးကြလဲတော့ကျွန်တော်မသိဘူး။နိုင်ငံရေးနဲ့ပတ်သက်ရင်တော့ကျွန်တော်တို့ FPNCC ကော်မတီနဲ့တွေ့ဖို့ပဲရှိပါတယ်။တွေ့ဖို့များပါတယ်နော်။
FPNCC ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့လိုလားကြောင်းလဲသဘောထားထုတ်ပြန်ထားတာဖြစ်ပါတယ်လောလောဆယ်မှာနှစ်ဖက်နိုင်ငံရေးငြိမ်းချမ်းရေးဆွေးနွေးဖို့အလားအလာတွေဟာညှိနှိုင်းဖို့ခက်ခဲနေပြီးတရုတ်နိုင်ငံကဂျာဝင်ဆောင်ရွက်တာတွေလည်းရှိနေပါတယ်